င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လီလိုက်စီစဉ်ကနေကျူးစုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အမေရိကန်မြန်မာဒီနိုင်ငံဆက်ဆံရေးကိစ္စဖြစ်ပါတယ်အမေရိကန်နိုင်ငံကျိဝင်ကြီး Rex Tillerson ဟာအခုဒီသတင်းပတ်ထဲပြောမှဆိုရင်တော့ဘူတုံးနေ့မှာမြန်မာနိုင်ငံကိုလာရောက်มาဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြုရင်ပြောင်းလဲမှုအပေါ်အမေရိကန်ရဲ့အားပေးထောက်ခံမှုကိုပြမှာဖြစ်တယ်လို့ပဲရခိုင်မြောက်ပိုင်းကျတဲ့ကိစ္စနဲ့ပတ်သက်လို့လည်းမြန်မာအာဏာပိုင်တွေနဲ့ဆွေးနွေးပြောဆိုပွဲရှိနေပါတယ်မြန်မာရေးနဲ့ပတ်သက်လို့ဒီရက်တီပြောဆိုချက်အထူးဖြစ်တော့ဒီလက်တလောကြုံနေရတဲ့ရခိုင်ရေးနဲ့နောက်မြန်မာစစ်တပ်နဲ့ဆက်ဆံရေးစသဖြင့်အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံအပေါ်ရက်တီချက်မူဝါဒဆိုင်ရာပေါ်မှာအခုဒီနေ့ဒိုင်းလီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်တူကတော့မြန်မာနိုင်ငံရေးလေးလာသုံးသပ်သူဆိုင်ဆရာဒေါက်တာရံမျိုးသိန်းဖြစ်ပါတယ်နောက်တူကတော့မြန်မာသတင်းပညာသိပ္ပံကျောင်းကဦးစိန်ဝင်းဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ချင်ပါတယ်ဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျာ
ကြားပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်ခုနကပြောသွားလို့ပါတယ်ဒီအမေရိကန်နိုင်ငံကျိဝင်ကြီး Rex Tillerson အခုဘူတုံးနေ့ရောက်ပါလိမ့်မယ်ရောက်တဲ့အခါမှာဒီမြန်မာအာဏာပိုင်တွေနဲ့တွေ့တဲ့အခါမှာလက်ရှိအမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံရဲ့ပြောင်းလဲမှုတွေပေါ်မှာအားပေးထောက်ခံမှုတွေပြမှာဖြစ်တယ်လို့ပဲရခိုင်မြောက်ပိုင်းချက်တဲ့ကိစ္စကိုလည်းထူးထူးလေးဆွေးနွေးမယ်လို့သိရပါတယ်ခင်ဗျာကျွန်တော်အရင်ဆုံးမေးချင်တာကရခိုင်အရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာစိုးရိမ်မှုတွေတော်များရှိတယ်ကုလသမဂ္ဂမှာရောနောက်နိုင်ငံတွေမှာရောအဲ့တော့ကိုရမျိုးသိရဲ့အမြင်သိချင်တာကဒီအခြေအနေပေါ်မှာအမေရိကန်ရဲ့ရည်တည်ချက်ဟာတခြားနိုင်ငံတွေနဲ့တူလားမတူလားအမေရိကန်ရည်တည်ချက်နဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲခင်ဗျာ
ကျွန်တော်မြင်ကတော့ဒီရခိုင်အရေးနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ဟာနော်အိုဥရောပနိုင်ငံတွေနဲ့ဟိုကုလသမဂ္ဂနဲ့အတန်အသင့်ကွာခြားတယ်လို့ကျွန်တော်ကမြင်ပါတယ်အဲ့တော့အမေရိကန်ပြည်ထောင်စုအနေနဲ့ဟိုမြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအပြောင်းအလဲပေါ်မှာတော့ထိလွယ်ရှလည်ရှိနေတဲ့အနေအထားကိုအလင်းနဲ့ထားသုံးသပ်တဲ့အကြောင်းလည်းပဲပါပါလိမ့်မယ်နောက်တစ်ချက်ကတော့မြန်မာနိုင်ငံအပြောင်းအလဲပေါ်မှာတရုတ်ပြည်သူတမရနိုင်ငံရဲ့ဩဇာလွှမ်းမိုးလာနိုင်ခြင်းနဲ့လည်းပဲဆက်ဆက်နေတယ်လို့မြင်ပါတယ်အဲ့ဒီအတွက်ကြောင့်မလို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာအထူးတတိထားပြီးတော့အစိုးရနဲ့ရောတော့တပ်မတော်နဲ့ရောဟိုဂိုင်းသူတိုက်ရိုက်ထိတွေ့ပြီးတော့ဆက်ဆံဖို့ခြေလမ်းပြင်လာနိုင်တဲ့အလားအလာတွေတွေ့နေရပါတယ်ဗ
ျဟုတ်ကဲ့ဒါပေမဲ့လည်းခုနကအမေရိကန်ပြည်ထောင်စုမှာပဲလွတ်တော်ထဲမှာဒီရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်လို့တော်တော်လေးပြင်းပြင်းထန်ထန်ပြောဆိုဆွေးနွေးရလွတ်တော်မှတ်ဒီဒီကောလွတ်တော်မှာဥပဒေတခုဟိုအရေးယူဖို့ဥပဒေတခုပြဋ္ဌာန်းမှုအတွက်ကြိုးပမ်းနေကြတဲ့လွတ်တော်မှတ်ဒီလည်းသတိထားမိပါတယ်အခုလိုခုနကကိုရံမျိုးသိန်းပြောသလိုဖြစ်နေတဲ့အချိန်ဒီဟာသမ္မတထရန့်အစိုးရရဲ့လက်ရှိရည်တည်ချက်ကြောင့်လို့မြင်လားအမေရိကန်တခုလုံးရဲ့ bipartisan ရည်တည်ချက်လို့မြင်လားဘယ်လိုမြင်ပါလဲခင်ဗျာ
ကျွန်တော်မြင်တာတော့ပေါ့လေဒီလက်ရှိကျွန်တော်ခုနဆွေးနွေးတဲ့ရည်တည်ချက်ဟာလက်တလောအချိန်ဒီမှာတော့ဒါအမေရိကန်အစိုးရရဲ့ပေါ့လေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒါထိတွေ့ဆက်ဆံတဲ့နေရာမှာချမှတ်ထားတဲ့ဟိုရည်တည်ချက်ဖြစ်နိုင်တယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့တစ်ဖက်ကပေါ့လေအမေရိကန်ဒီကွန်ဂရက်လွှတ်တော်မှာမြန်မာနိုင်ငံကိုဟလာဟိုဟိုအကန့်အသတ်နဲ့ပေါ့လေပိတ်ဆို့အရေးယူဖို့အပြည့်စင်နေတဲ့အတန်တွေကိုလည်းကြားရပါတယ်အဲ့တော့ကျွန်တော်အနေနဲ့ကတော့တစ်ဖက်ကစိုးရိမ်တာကဘာလဲဆိုတော့အမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့မြန်မာနိုင်ငံပေါ်မှာဟလာအရေးယူတာပဲဖြစ်ဖြစ်ပိတ်ဆို့တာပဲဖြစ်ဖြစ်ကန့်တတ်တာပဲဖြစ်ဖြစ်လှုပ်လာမယ်ဆိုရင်အဲကျွန်တော်စိုးရိမ်တာကတော့မြန်မာနိုင်ငံဟာတရုတ်ပြည်သူတမန်နိုင်ငံနဲ့ရုရှားနိုင်ငံတို့ကိုပို့ပြီးတော့မိခိုရတဲ့အနေအထားမျိုးဖြစ်လာနိုင်တယ်ဆိုတော့ထည့်စဉ်းစားဖို့လိုပါတယ်နောက်တစ်ချက်ကလက်ရှိမြန်မာနိုင်ငံမှာဟလာဟိုအစိုးရဖြစ်နေတဲ့ဒေါံဆန်းစုကြည်ဦးဆောင်တဲ့အစိုးရဟာပြည်သူလူထုကနေရွေးကောက်ပွဲကနေတဆင့်တိုက်ရိုက်ရွေးကောက်တင်မြှောက်လိုက်တဲ့အစိုးရဖြစ်နေပါတယ်။နောက်ပြီးတော့ဒေါံဆန်းစုကြည်အပေါ်မှာလည်းပြည်သူလူထုအများစုရဲ့ထောက်ခံမှုဟာမြင့်တက်နေတဲ့အနေအထားမျိုးရှိနေတယ်ဆိုတာကိုနိုင်ငံတော်နိုင်ငံတကာအတိုင်းဝိုင်းနေနဲ့အလေးနက်ထားပြီးတော့စဉ်းစားဖို့လိုအပ်တယ်လို့ကျွန်တော်ကတော့အကြံပြုချင်ပါတယ်
ဟုတ်ကဲ့ခင်ဗျာဒီအရေးယူမှုနဲ့ပတ်သက်လို့နောက်သေးချာကျွန်တော်ထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်အရင်ဆုံးကျွန်တော်ဥစိတ်ဝင်းကိုထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဒေါက်တာရေမျိုးသိန်းလေလိုင်းပေါ်မှာခဏနေပြပါခင်ဗျာဥစိတ်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ခုနကဒေါက်တာရေမျိုးသိန်းပြောတဲ့အခါမှာတော့အမေရိကန်ပြည်ထောင်စုရဲ့ရခိုင်ရေရည်တက်ဟာတခြားနိုင်ငံတကာအနေနဲ့နည်းနည်းနည်းကွဲပြားတယ်ဆိုတဲ့အမြင်ရှိပါတယ်ကိုစင်ဝင်းရဲ့အမြင်လည်းသိချင်ပါတယ်
ဒီအမေရိကန်ကဥရောပကပေါ့လေဒီအနောက်တိုင်းလူအဖွဲ့အစည်းမှာသူကတော့ယူပြအဖြစ်ပြောလို့ရှိရင်လူလူခွင့်ရင်းနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဆွဲမြဲတဲ့ယုံကြည်မှုဆွဲတဲ့အဲ့ဒီဘောကတော့ဘယ်လိုလဲဆိုတော့တခါကျရင်ကိုယ်ကမလုံးချင်ရင်မသူလို့တော့သူများ ဒီကကျူးလုံးဖောက်ပြင်မကြိုက်ဘူးနောက်ပြီးတော့ဒီများကိုလိုက်နာစေချင်တယ်အဲ့ဒီဟာမျိုးပေါ့သဘောပြောတင်တာဒီလူမှုအဖွဲ့ကြီးထဲမှာဒီလူခွင့်ကိုတန်ဖိုးထားလေးစားတယ်ဆိုတဲ့ဟာရှိတယ်အဲ့ဒီတော့အခုဒါကြောင့်မေကွန်းကဒီအမေရိကန်ကဘာဖြစ်လို့ဒါဖြစ်တာလဲဆိုတော့သူကဥပဒေပိုင်းဆိုင်ရာ mechanism ရှိနေတယ်အဲ့ဒါကနေပြီးတော့သူ့ကိုဒီ bipartisan အနေနဲ့နောက်ဆက်လုံးကပါတီဆောင်ရနေပြီးတော့လာပြီးတော့ဒီဟာမျိုးအတွက် targeted sanction လို့ဟုတ်လားဒါတွေတော့ဖို့တွေဒီတောင်းဆိုလာတာဖြစ်တယ်သူပုံစံအဲဒီကတော့ရှိတာပေါ့နော်သူကအဲ့ဒီမှာဒီလုံခြုံရေးအဖွဲ့တွေကိုလောက်တာရှိတယ်ဒါတော့ targeted sanction ဆိုရင်တကယ်တကယ်ကတော့ nasty actor တွေပါပါတယ် individual ပေါ့နော်ဥပမာအဖြစ်ဒီလက်ရဆုံးပါတီတွေအဲ့ဒါတွေကအစတူထည့်စင်တယ်လေဒါတွေကတော့ဘယ်သူ့ကိုဘယ်လိုလုပ်မယ်ဆိုတာတော့သူတို့ရဲ့အောက်ခြေမှာလစ်ပေးပြီးစဉ်းကျင်ောက်တဲ့ပုံမှာမူတည်တာပေါ့နော်ဒါအပြင်လည်းဒီခီးပါလာကြီးနဲ့ပတ်သက်ပြီးတော့ဟိုဒီအစိုးရအရာရှိတွေမဖိတ်တာတို့တက်ဆိုင်ကဟိုပြစ်မှတ်ထားတဲ့ဟာတွေနောက်တစ်ခုဥပဒေတော့ဒီတက်မတော်ကိုဟိုအထောက်ပံ့ပေးနေတဲ့ပြည်နှံလို့ဟာမျိုးတွေအဲ့တော့ဒီဟာဒီအကုန်လုံးကသူဒီ options အနေနဲ့စဉ်းစားတယ်ကျွန်တော်မြင်တာကတော့အစိုးရမဟုတ်ပဲနဲ့ဒါကဒီလွတ်တော်မှာဟိုကဒါအတိအတောင်းဆိုတာတွေဖြစ်လာတယ်ဒါသူတွေမလားဆိုတော့ဥရောပကလည်းအကြိမ်များဟိုတဲ့နောက်ပတ်ကိုလိုက်လာနိုင်တာမျိုးရှိတယ်ဥရောပနဲ့ပါသွားတယ်ဆိုတော့ဥရောပတနိုင်ငံတော့မဟုတ်ဘူးနိုင်ငံတွေဆုံလာတာအဲ့ဒါပွာပါတယ
်ဟုတ်ကဲ့ကျွန်တော်ကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နည်းနည်းထပ်မေးချင်ပါလေကိုစင်ဝင်ခုနပြောသွားလူခွင့်ရေးနဲ့ပတ်သက်လို့ရည်တည်ချက်ကိုပြောသွားတော့လက်ရှိ Trump အစိုးရလက်ထက်မှာအရင်တုန်းကတော့ American အစိုးရဆက်ဆက်ကတော့မြန်မာနိုင်ငံဒီမိုကရေစီနဲ့လူခွင့်ရေးကိုတန်းနဲ့ထားပြီးတော့ဟိုရည်တည်ပြီးတော့ပြောဆိုလာတာပေါ့နော်လက်ရှိသမ္မတ Trump လက်ထက်မှာလူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာမှာတော့နည်းနည်းလေးသမ္မတ Trump ကလူခွင့်ရေးနဲ့ပတ်သက်လို့ fade out လုပ်တဲ့ဆိုတဲ့ဝေဖန်တန်တီးလက်ခံနေရတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ရောသူ့ရဲ့ policy ဘယ်လိုရှိလဲလို့မြင်ပါလဲ
ဒီ Republican နဲ့ Democrat မှာအဟို degree ကြီးกว่าတာတွေတော့ရှိတာပေါ့တို့တော့လည်းပဲနှစ်ဖက်ပဲသူပဲအစိုးရတက်လာတက်လာသူတို့ရဲ့အခြေခံ value တွေကိုသူကဖောက်ဖျက်လို့မရဘူးအဲ့ဒီတော့အဲ့ဒီဟာကို line ဟိုအဲ့ဒါဟိုသူဟို Trump နဲ့ပြည်ပြည် line နာရတာပဲလေအဲတစ်ဖက်မှာတော့ရှိတာပေါ့ကိုကျိုးစည်းပွားနဲ့ပတ်သက်လာရင်ဘယ်လိုလုပ်မယ်ဒါတွေနိုင်ငံရေးညှိနှိုင်းတွေရှိတယ်တို့တော့လည်းပဲဒါတွေကိုလေ့လာရှုလို့မရဘူးဆိုတာတော့သိကြတယ်အခုဒီမှာဒီကိုသူကမြင်တာကပါလဲဆိုတော့ဒီကိစ္စဒီပူလီကမော်နိုကိစ္စမှာလူမျိုးလူမျိုးတက်စီပြီးပေါ့နော်အဲ ethnic cleansing ဒါတော့ဖြစ်တယ်ဆိုပြီးတော့သူတို့ကရှုံထားတာတွေရှိတယ်ယူဆထားတာတွေရှိတယ်အဲ့တော့ဒါတွေကိုရပ်အောင်နောက်ထပ်ထပ်မဖြစ်အောင်လုပ်ရမယ်ဆိုတော့သူကအဲ့ဒီဟိုအတူတူရှိရမယ်ပေါ့ဒီလိုဆိုရင် accountability ဒါရှိမယ်တို့တော့ကျွန်တော်တို့ကတခုဟိုတော့မမေ့တင်တာကဒါကျွန်တော်တို့ဒီမကဘူးဒီအရေးနဲ့ဟိုကွန်ဆန်ဖြစ်တာပေါ့ globally targeted သူကလောက်ထားတယ်ဥပမာဒီ Narendra Modi ကိုသူတို့လောက်ခဲ့ပြီးတယ်လေဒါမျိုးတွေပါပဲ
ဟုတ်ကဲ့ခင်ဗျလေလိုင်းပေါ်မှာခဏနေပြီးပါကုစင်ဝင်ရောတော်တော်ရေမျိုးသိရောတော်ရှင်တွေကိုကျွန်တော်လှည့်ပေးချင်ပါတယ်အရင်ဆုံးဦးနေဦးလင်းကိုနေလင်းဦးလင်းကြားပါလားခင်ဗျာစွန်းနေမင်းများလို့ရပါတယ
်
ဟုတ်ကဲ့စွန်းနေလို့ရပါပြီခင်ဗျ
ဟုတ်ကဲ့ဈေးနှုတ်ရပါပြီဆိုရင်တော့ကျွန်တော်အမြင်ပြောရရင်ဒီနေ့ဒီခုနေ့နောက်ပိုင်းနေ့ဒီနေ့ဒီခုညာဟို USA အမေရိကန်ဟာမြန်မာနိုင်ငံလူမျိုးတွေရဲ့စိတ်လေစိတ်ထားသဘောတဘာဝတွေကိုတိတိကျကျနားမလည်ဘူးလို့ပဲကျွန်တော်ကမြင်ပါတယ်ဗျာအဲ့ဒီအတွက်လည်းပဲသူတို့ဆုံးဖြတ်တာတွေကအလွယ်လွယ်မှမှဖြစ်ပြီးတော့ကျွန်တော်တို့တွေလည်းဒီနေ့တည်းဟောပေါ့နော်ဟိုဘေယုတ်ဒုက္ခရှိနေရလို့ပဲထင်ပါတယ်ခင်ဗျာတကယ်တကယ်တော့ဆန်ရှင်တို့ပါလို့လုံးလိုက်တဲ့အတွက်ကျွန်တော်တို့ကဟိုတရုတ်ပြည်လက်အောက်ကိုတွန်းပို့လိုက်တယ်လို့ဖြစ်သွားတယ်ဟိုတော့ဥနုလက်ထက်တော့လည်းဒီလိုပဲဥနုကိုယ်တိုင်လည်းပြောခဲ့ပါတယ်ဗျာ။ဘာပြောလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကွန်ယူနစ်မဖြစ်ရင်ကြီးရောဆိုပြီးပြစ်ထားတာပဲတဲ့။ဘာမှလည်းသိပြီးရောဟုတ်ဒီပါတီလောက်တာမဟုတ်ဘူးတဲ့။ဒါကြောင့်ကျွန်တော်တို့တိုင်းပြည်မှာအာဏာသိမ်းတဲ့ဘဝကြောက်သွားတာ
။ဟုတ်ကဲ့။
ဘာကြောင့်လဲဆိုတော့အဲ့ဒီခေတုံးနေရသူပြောထားတာပါ။တော့အခုမှမဟုတ်ဘူးစစ်တပ်ကအာဏာသိမ်းသွားနိုင်တာအခုတည်းကကျွန်တော်တို့တွေကစစ်တပ်နဲ့မကင်းနိုင်ဘူးဖြစ်နေရတယ်ဆိုတာသူတို့တွေရဲ့လုပ်ပုံလုံကြီးသုံးတပ်ပုံကြီးဒီနေ့တည်းကလွဲနေလို့ပဲလို့ကျွန်တော်ကတော့မြင်ပါတယ်ဗ
ျဒါဆိုကျွန်တော်ကိုဦးနှစ်ဦးလင်းကိုပဲတခုပြန်မေးကြပါတယ်အခုကရခိုင်နဲ့ပတ်သက်လို့ရည်တည်ချက်ပေါ့နော်တချိန်တုန်းကအရင်စစ်စွာရဲ့လက်ထက်မှာအမေရိကန်ပြည်ထောင်စုကဒီမိုကရေစီလူခွင့်နဲ့ပတ်သက်ပြီးပြောဆိုရည်တည်ခဲ့တာနဲ့ပတ်သက်လို့နောက်တစ်ခုကရည်ယူတန်းခတ်ခဲ့တာနေနဲ့ပတ်သက်လို့ဘာလို့မြင်လဲ
ဟုတ်ရိုးရှင်းလေးပါကြအဲ့ဒါကလေသူတို့နိုင်ငံကတကဘာလုံးနဲ့ခြုံပြီးတဲ့ကြည့်တဲ့အမြင်ကြောင့်သူတို့ရဲ့အကျိုးညရမယ့်ဘက်ကိုပဲသူတို့တိမ်းမှာပါပဲဗျဒီလူခွင့်ရေးလို့ဆိုတော့ဥစားလဲ ideology ကိုပေါ့ export လုပ်ပြီးတော့ကျွန်တော်တို့တိုင်းပြည်တွေကိုဝင်ရောက်ဆက်ဖက်ဖို့တို့ဟာလာဒူးဒလိုထိန်းကြီးဖို့တို့ဒီလိုလုပ်တဲ့သဘောတော့ပဲကြည့်ပါတယ်တကယ်တော့သူတို့အကျိုးညကအဓိကအကြဆုံးပဲ
ဟုတ်ကဲ့ခင်ဗျကုဦးနေဦးလေးကျေးဇူးပါနောက်ထပ်သွားရှင်တူကျွန်တော်လှည့်ပေးခြင်းပါတယ်အညာမြေ အောင်ကြီးတဲ့ညောင်မီညာမီရဦးအောင်ကြီးဆွေးနွေးမေးမြန်းလို့ရပါပြီဗျာဦးအောင်ကြီးအသာသိပ်ကြီးကြီးလေးလေးမကြောက်ဦးအောင်ကြီးနည်းနည်းကြီးကြီးလေးလေးဖြစ်အောင်လို့ဟိုနေရာလေးရွှေ့လို့ရမလားအဲကျွန်တော်တိတ်မကြောက်တော့ကျွန်တော်အခုဒီဆွေးနွေးပွဲတွေတချို့ဒီတော်ရှင်တွေကကျွန်တော် Facebook ကနေပြီးတော့ဒီသူရဲ့အမြင်တွေပြပို့ထားတာရှိပါတယ်ကျွန်တော်အဲ့ဒါလေးပဲဖတ်ပြပါမယ်အရင်ဆုံးအာပုံညိုဆိုတဲ့တော်ရှင်တူရေးတာကတော့ American နဲ့အနောက်နိုင်ငံတွေကိုမြန်မာတွေယုံကြည်ဖို့ခက်ခဲသွားပြီးတော့ကိုအားကိုကူးချင်းကအကောင်းဆုံးပါပဲဆိုပြီးတော့သူကရေးပါတယ်နောက်ထပ်တော်ရှင်တူဖြစ်တဲ့ဦးလရွှေကတော့ American ပါဝင်အနောက်နိုင်ငံတွေမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလူခွင့်ရေးအကြောင်းပြပြီးတော့ထိပါဆော့ကားနေတယ်လို့ခန့်စားနေရပါတယ်ဆိုပြီးတော့သူ့မြင်ရေးပါတယ်ခင်ဗျအဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒေါက်တာရေမျိုးသိန်းကိုယင်ပေးကြပါတယ်ခင်ဗျာခုနကတော့ရှင်တွေရဲ့မှတ်ချက်ဒီနဲ့ပတ်သက်လို့ပါပဲအဓိကတော့ American ပြည်တော်စုကဒီမြန်မာနိုင်ငံခြားဆက်ဆံရေးမှာသူတို့အရင်တုန်းကတည်းကတောက်လျှောက်ပြောလာတာအစိုးရချင်းနဲ့မကဘူးပြည်သူချင်းဆက်ဆံရေးကိုပါသူတို့မြင့်တင်ဖို့လုတ်သွားမယ်လူလူချင်းဆက်ဆံရေးပေါ့အဲ့တော့အခုရခိုင်ပြည်နယ်ကိစ္စမျိုးရေးခင်းနေဖြစ်လာတဲ့အခြေအနေဟာဒီဆက်ဆံရေးတန်မာရေးကိုပါအဓိကလူလူချင်းဆက်ဆံရေးဆိုတဲ့တန်မာရေးနည်းလမ်းကိုပါသွားပြီးတော့ထိခိုက်သက်ရောက်နိုင်ပါလားထိခိုက်သက်ရောက်မှုရှိနေပါလားဘယ်လိုမြင်ပါလဲခင်ဗျာ
အဲကျွန်တော်မြင်တော့လေကျွန်တော်တို့နိုင်ငံထဲမှာရှိတဲ့ပြည်သူလူထုအများစုဟာဒီအာဏာရှင်စနစ်ရဲ့အောက်မှာပေါ့လေနှစ်ပေါင်း50ကျော်လောက်ဟိုနေထိုင်အသက်ရှင်နေရတဲ့အခါကျတော့သူတို့မှလည်းပဲဟိုနာကျင်မှုတွေနာကျင်မှုတွေပေါ့လေတော့ဒီခံစားမှုတွေပေါ့ထရောမာတွေအများကြီးရှိတယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီအခါကျတော့အဲ့ဒီပြည်သူလူထုဟာအင်မတန်မှစိုးရိမ်မှုတွေကြီးနေတော့တန်လျာတွေများတတ်တယ်ဟုတ်ကဲ့တခါတလေမှာလူတီတက်ပို့ပြီးတော့တုံ့ပြန်တတ်တဲ့အနေအထားမျိုးတွေကြီးအရှိနေတယ်ဆိုတာကိုကျွန်တော်ကသွားတွေ့ရပါတယ်အဲ့ဒီအခါကျတော့လက်ရှိပေါ်လေအမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့ဒီခြေလှမ်းတွေဟာကျွန်တော်မြင်အားဖြင့်ပေါ်လေပြည်သူလူထုကတိုက်ရိုက်ရွေးကောက်တင်ရောက်တဲ့ဒေါက်တာဆုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာဟိုတကယ်လို့ရခိုင်ရေးနဲ့ပတ်သက်ပြီးဟာဟိုအမြင်ကွဲလွဲမှုတွေဖြစ်လာမယ်ဆိုရင်ခုနကတိုင်းရင်းဦးပြောသလိုပဲအပီပီပီချင်းဆက်ဆံရေးကိုလည်းပဲတွားပြီးတော့ထိခိုက်နိုင်တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါလေ။ဒါပေမဲ့တစ်ဖက်ကလည်းပဲကျွန်တော်တို့အနေနဲ့ပေါ့လေဒီမိုကရေစီအပြောင်းအလဲကိုကျွန်တော်တို့အားကောင်းမောင်းတန်ဆောင်ရွက်နိုင်မှုဆိုရင်ကျွန်တော်တို့ဟာနိုင်ငံတကာအတိုင်းဝိုင်းနဲ့လည်းပဲကျွန်တော်တို့ဟိုတင့်တင့်ဟိုခြေလှမ်းဆန့်ကျင်မှုဖြစ်ဖို့လည်းပဲလိုအပ်တယ်လို့မြင်ပါတယ်။အဲ့တော့ဟိုနိုင်ငံတကာအတိုင်းဝိုင်းဆိုတဲ့နေရာမှာကုလသမဂ္ဂအမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့လည်းပဲကျွန်တော်တို့ဟာဟိုဆက်ဆံရေးပေါင်းဖို့လိုအပ်ပါလေအဲ့ဒီအတွက်ကိုလည်းပဲအစိုးရလွတ်တော်နဲ့တမတော်နောက်တိုင်းရင်းသားအားလုံးပေါ့လေပူးပေါင်းပြီးတော့ဆောင်ရွက်နိုင်ဖို့ကလည်းပဲအရေးကြီးပါတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုစင်ဝင်းကိုလည်းမေးချင်ပါတယ်အဓိကအမေရိကန်ပြည်တော်စုကချမှတ်တဲ့မူဝါဒတွေဟာသူ့ရဲ့တန်တမာရေးနည်းလမ်းရချင်းကပ်မှုတွေဆောင်ရွက်မှုတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တကယ်တမ်းအောင်မြင်မှုရှိနေတယ်လို့ပြောလို့ရလားနောက်မှထိခိုက်မှုရှိနေပါလားဘယ်လိုမြင်ပါလဲခင်ဗျာ
အော်ပါမတော့ချက်ပေါ်လေဒီဘယ်လို sanction တွေဓာတ်တွေလုပ်မယ်ဆိုတဲ့အခါလုပ်ဖို့စဉ်းစားတယ်ဆိုတဲ့အခါကျတော့နိုင်ငံကမေးကြည့်တာပေါ့တစ်တန်မှန်နေအဲကျွန်တော်တို့အဲ့လိုလုပ်လို့ရှိရင်ဘာဘယ်လိုအတိုင်းဓာတ်တွေဓာတ်တွေဖြစ်လာနိုင်လဲသူတို့ကလည်းပြောတာကကျွန်တော်ပြန်နားလေတလောက်ကတော့ဒီဘယ်ပီဒီလူဒီပီဒူဟော civilian တွေမဖြစ်တဲ့ဟာဆိုတဲ့ဟာကိုသူတို့ကတော့ stress အဲ့ဒါကိုလေးထားပြီးတော့ပြောတယ်ပေါ့နော်နောက်တစ်ခါမှမမတဲ့ဒီဒီကျွန်ဒီအမေရိကန်ဆက်ရှင်လုပ်မယ်ဆိုတဲ့ဟာလေဗန်နန်နှစ်ခုမှာတစ်ခုကဒေါန်ဆန်စုကြည်ဆိုရင်ကလေးပဲဒီတရုတ်လက်အောက်ကိုတုံးပို့လိုက်တယ်လို့ဖြစ်သွားမှာပေါ့နော်။ဒါပေမဲ့တာမန်ပြည်သူတွေထဲမှာတော့ဒါလုတာကပါတယ်ဆိုတဲ့အမြင်မှာနှစ်ခုရဲ့တစ်ခုကဒီဟာဟိုသူ့ဟိုဆန့်ကျင်တဲ့အမျိုးကနေပြီးတော့ရှိတဲ့ဟာဟုတ်လားနော်။နောက်ဒါမှနောက်တစ်ခုကကြတော့ဒီစစ်ဘက်ကအားပြန်ကောင်းလာမှာ။ဆိုရင်တော့ဒေါန်ဆန်စုကြည်ကိုထောက်ခံပေးတာပေါ့နော်အဲ့ဒါမျိုးကြီးရှိတယ်။အဲ့တော့အမေရိကန်ရဲ့ policy တွေကထိရောက်လားမထိရောက်လားဆိုတာဒါတော့ဟိုဟိုသူတို့အပိုင်းပေါ့နော်ကျွန်တော်တို့ပတ်တယ်ကြည့်ရမှာကကျွန်တော်တို့ကသိနေတဲ့တရုတ်ရဲ့ထိအောက်မှာကြည့်တယ်နေလို့မရတာတော့ပြည်သားတွေကျွန်တော်တို့နှစ်စိတ်အဲ့ဒါဟိုတက်တည်ပြားခဲ့ပြီးပါပြီ။အဲ့တော့ကျွန်တော်တို့နိုင်ငံတကာကိုဝင်ဆက်အောင်လုပ်ရတော့မှာပဲနိုင်ငံတကာကိုဝင်ဆက်အောင်ကျွန်တော်တို့လုပ်ရမယ်တဲ့ဟာအဲ့ဒါက2012မှာတိုင်းပြည်ကဖွင့်လာတဲ့အခါမှာအတူတူမျိုးဖြစ်လာတယ်။နောက်ဒီမိုကရေစီကျွန်တော်တို့ဒီ25နှစ်ကျော်ကြာတိုက်ဟိုကရုံးကန်နေတဲ့ဟာဒီမိုကရေစီနဲ့လူခွင့်ရေးဆိုတဲ့ဟာတွေအဲ့ဒီအရာတွေကျွန်တော်တို့ပံပိုးတွေပြချတော့မှာလားဆိုတဲ့ဟာလည်းမေးခွန်းရှိတာပေါ့နော်
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှင်တူပြန်လှည့်ပေးခြင်းပါတယ်ခုနကညာမီအောင်ကြီးပြန်ပြီးတော့ line ဆက်သွယ်ရပါပြီ။ကိုအောင်ကြီးကြားပါလားခင်ဗျာ
။ဟုတ်ကဲ့ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆွနီမြန်မြန်လို့ရပါတယ်။
เออเจ้าเนี่ยอ๋อเชื่อแล้วตัวนี้ก็จะมาดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูด
လဲဆိုတဲ့အချက်ကအဓိကကြားလို့နေတာခင်ဗျာကျွန်တော်တို့ကဒီမှာလည်းဆွေးနွေးရပါဘူးတော့အဲ့ဒီကိစ္စနဲ့တက်တက်ပြီးတော့ဒီတနေ့တော့လောက်ရှိရမယ်ဆိုတော့ဆက်နှစ်ရက်ဆက်တလ20လေးရလေးပြီးတော့တစ်ဖက်နိုင်ငံကိုဖြတ်ကွာသွားတဲ့ဒီလိုကိုတွားရပြည့်စုံရတဲ့အခါကျတော့ဒီလိုသဘောနဲ့ဒီလိုတွားကြတာကိုအထင်ရှားတွေ့ရပါတယ်ခင်ဗျာအဲ့ဒါကိုကဘာကတော့တမျိုးပေါ်ရတမလို့ရဲ့နာလုံးအားတွေပုံးလို့တစ်ဖက်နိုင်ငံကိုတွားရပေါ့ဗျာအဲ့လိုပဲဗျာအမျိုးမျိုးတွေဒီလိုရတယ်ခင်ဗျာတကယ်တော့ဗျာဒီလိုတဘာဝနဲ့ဒီလိုတွားတာလား
ဟုတ်ကဲ့ခင်ဗျာအညာမြေဦးအောင်ကြီးကျေးဇူးပါခင်ဗျာကျွန်တော်ပင်တိုင်းဆွေးနွေးသူတွေပြန်ပြီးလှည့်ပေးကြပါလေဥစိတ်ဝင်းကိုကျွန်တော်ဒါနဲ့ဆက်ဆက်လို့မေးချင်တာပါခုနမေးချင်တဲ့ဆိုတော့ခုနဒီဖြည့်ရတီနဲ့ပတ်သက်လို့တမ်ရော်မှာအဓိကတာဝန်ရှိတယ်ဆိုပြီးတော့ဒီအမေရိကန်ပြောင်စုမှာဆွတ်တော်မတ်ချူနောက်တစ်ခါအစိုးရပိုင်းကချူရလဲဒီတက်နဲ့ပတ်သက်လို့ပြစ်မှတ်ထားအရေးယူမှုတွေလုပ်ဖို့ဆိုပြီးတော့ပြောဆိုဆွေးနွေးနေကြတာရှိပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင်တော့မြန်မာနိုင်ငံမှာအစိုးရနှစ်ရပ်ပုံစံမျိုးဖြစ်နေတယ်တက်ကတက်တက်ရသစုရတက်တက်အဲ့တော့တက်ကဟာကိုသူပို့ပြီးတော့ဖိဟိုပြစ်မှတ်ထားပြီးတော့ရေးယူမယ်ဆိုတဲ့အနေအထားမျိုးကိုသူပြင်လာတာတွေကမြန်မာဒီမိုကရေစီအပြောင်းအလဲကိုတစုံတရာတက်ရောက်မှုရှိသွားနိုင်လားကိုစိတ်ဝင်ရမြင်သိကြပါလဲ
ဒါတစ်ဖက်မှာလည်းတက်ကမပါလို့မဖြစ်ဘူးဟုတ်လားကျွန်တော်တို့နိုင်ငံမှာ260နိုင်ငံကိုစစ်အနာရှင်စနစ်ပြတ်သွင်းလာခဲ့တဲ့အတူတူတည်းနဲ့ရှိတဲ့ဟာတက်မလို့ဖြစ်နေတဲ့ဒါကြတော့တက်ကပြည်ပြည်ကြောင်းလဲရှိပြီးသူ့ကိုယ်တိုင်လူလူလားလားလိုက်မှဖြစ်မှာဆိုတော့အဲ့တော့အခုဒီလိုမျိုးဆန်းရှင်းနေပါလေလောက်တယ်ဆိုရင်တက်ကိုတွန်းထုတ်လိုက်တယ်လို့ဖြစ်သွားမလားဆိုတော့စိုးရိမ်မှုရှိတာလည်းအသေးစားပဲတစ်ဖက်မှာဟလာတိုးတော်လည်းပဲတစ်ဖက်မှာတက်ကကောင်းကောင်းနေအခုနောက်ပိုင်းဒီဟိုဟာဒီမှာဒီအယုတ်ထက်ဆိုင်ဆက်ဆံရတာသူတို့အတွက်အကျိုးရှိတဲ့ဟာတွေလည်းသူတို့တွေ့တာလည်းကျွန်တော်ကတော့ဟိုဟိုယုံကြည်တာတွေရှိတယ်ဥပမာဒီဆက်လက်နဲ့ပစ္စည်းတွေတုံးရတာမျိုးတွေကအစနောက်သင်္ကန်းတွေပို့ပြီးတော့ပွင့်နေရတယ်တစ်ဖက်ဟိုပြောရရင်တော့တအူးလေးနဲ့ဆက်ဆံတာဟိုသူ့ရဲ့အလူကြလိုက်ကြည့်ရတဲ့ဟာတွေရှိတယ်ဥရောပတို့ဒီအအမေရိကန်တို့နဲ့ဆက်ဆံလာတဲ့ဒီမှာအကျိုးမြတ်တွေတက်မှလည်းအများကြီးရှိတယ်အဲ့ဒီတော့နှစ်ဖက်စလုံးကတော့အပြန်အလှန်ချိန်ဆမှုတွေလုပ်တယ်ကိုယ့်ရဲ့နိုင်ငံရေးညီမှန်းချက်ပြီးတော့အပါဝင်ပေါ့အပြန်အလှန်ချိန်ဆမှုတွေနဲ့လုပ်နေတယ်လို့ထင်တယ်အဲနောက်ဆုံးမှာတော့ဒီနောက်ထပ်မဖြစ်ွားအောင်တက်တာရောဘယ်လောက်ထိအာမခံပေးနိုင်မလဲဒီလိုတွေ့တဲ့အခါကျရင်ဘာတွေပြောနိုင်မလဲဒါတွေလည်းအရေးပါမယ်ထင်ပါတယ
်ဟုတ်ကဲ့တက်ကလည်းမကြခင်ကပဲပြောရမယ်ဆိုရင်မနေ့ကပဲသူတို့သတင်းထုတ်ပြန်ချက်တည်းထုတ်ပါတယ်သူတို့ရဲ့သူတို့သိကြပေါ့နော်စုံစမ်းစစ်ဆေးမှုတွေမှာရလတ်တင်နဲ့ပတ်သက်လို့ထုတ်ပြန်သွားတာရှိပါတယ်တရားစီရင်ရေးအမေရိကန်နိုင်ငံရဲ့ဝန်ကြီးကလည်းဘူတုံးနေလာမှာပေါ့နော်အဲ့တော့ခုနကကိုစင်ဝေးပြောသွားလို့မြန်မာစစ်တပ်ဘက်ကလည်းအမေရိကန်ပြည်အောင်စုနဲ့ဆက်ဆံရေးကိုပို့ပြီးတော့ဆက်ဆံလို့တဲ့အနေအထားမျိုးတွေ့ရတယ်ဆိုတော့အမေရိကန်စုရဘက်ကတက်ကိုအခုလိုမျိုးရေးယူလိုက်တာကစွဲခုနပြောလို့ဒဇုံတရားဖိအားပေးပြီးတော့ပြဿနာတွေပိုမကြီးအောင်အတွက်ဖိအားပေးနိုင်မလားဒါမှမဟုတ်ပိုးပြီးတော့ဝေးကွာသွားအောင်လုပ်နိုင်လားပိုးပြီးတော့ဝေးသွားနိုင်လားပိုးပြီးနှီးသွားနိုင်လားဘယ်လိုမြင်ပါလဲခင်ဗျာ
အဲ့ဒါကနှစ်ဖက်မှာဘလို့ချင်းကက်လဲပေါ်မှာမူတည်မယ်လို့ထင်ပါတစ်ဖက်မှာလည်းဒီအမေရိကန်အစိုးရအနေနဲ့ကသူ့ရဲ့ပြည်သူတွေကိုပြန်ပြီးတော့ accountable ပြန်ဖြစ်ဟာကဲဗမာပြည်မှာတော့ဒါမျိုးတွေဖြစ်နေတယ်ဘာလုပ်လဲဆိုတဲ့ဟာလည်းပြည်တွင်းထုတ်ပြန်ရှိတယ်ဒီအမတ်တွေဆိုတာဟိုရွေးကောက်ခံနေဖြစ်တဲ့အခါကျတော့သူတို့မေးလာတာတွေရှိတယ်အဲ့တော့သူတို့အနေနဲ့လုံးဝလည်းလုံးရတော့တစ်ဖက်မှာနိုင်ငံရေးပြည်သူတောင်းလဲမှုရအဒီမြန်မာပြည်ဒီမိုကရေစီဒီပြည်သူ့တောင်းလဲမှုကိုထောက်ခံပေးရမယ်လုပ်ပေးရမယ်အပြေးရမယ်ဆိုတဲ့အမေရိကန်မှာအတနာကျထားပြီးသားအဲ့တော့ဟိုတက်ကိုလည်းအဲပြည်သူ့တောင်းလဲမှုကိုပာသွားစေချင်တယ်အဲ့ဒီဟာတွေလွန်ဆွဲနေတော့ကျွန်တော်ထင်တယ်အဲ့ဒါဆောင်ကြည့်ရမယ်အမိထားပြတာပ
ါဟုတ်ကဲ့ကိုရံမျိုးသိန်းကိုလည်းကျွန်တော်နောက်ဆုံးမေးချင်ပါတယ်အခုဒီကနေ့ပဲနိုင်ငံကြီးဌာနအမေရိကန်နိုင်ငံကြီးဌာနကစီးမင်းရရှိသူပြောတာကတော့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ဒီသူဒီနိုင်ငံကြီးဝန်ကြီးတက်လက်ဆန်ခီးစင်မှာတွေ့ကြမယ်ရခိုင်ကိစ္စကိုဆွေးနွေးကြလိမ့်မယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာတကယ်ပဲအမေရိကန်ပြည်တော်စုကအဲ့လိုဆွေးနွေးပြောဆိုလာတာကိုတက်ကရောလက်ခံပါမလားကိုရံမျိုးသိန်းအမြင်သိချင်ပါတယ
်အဲကျွန်တော်မြင်တာတော့လေဒီအမေရိကန်နိုင်ငံကြီးဝန်ကြီးနဲ့ဒီတက်မောက်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်အပါဝင်ပေါ့လေတက်မောက်ခေါင်းဆောင်နေနဲ့အဲတွေ့ဆုံဆွေးနွေးနိုင်မယ်ဆိုရင်အပို့ပြီးတော့ဟိုထိရောက်ဟိုအကျိုးရှိနိုင်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်အဲ့တော့ဒီတ နေနဲ့ပေါ့လေဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့တို့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့ခဲ့တာနောက်လူငယ်တဲ့ရပိုင်းကပေါ့လေဒီကျွန်တော်တို့ရခိုင်ပြည်နယ်ကိုတာဝန်ခံရတဲ့အနောက်ပိုင်းတိုင်းဒီစစ်ထနာချုပ်တိုင်းမျိုးကိုအပြောင်းရွှေ့ခံထားတာဒီအခြေအနေတွေကိုကြည့်မယ်ဆိုရင်ဟိုတပ်ဖက်ကလည်းအရင်ကနဲ့မတူတဲ့ပေါ့လေပြင်ဆင်မှုတွေကိုလှုပ်လာတယ်အဲ့ဒီပြင်ဆင်မှုတွေဟာဒီအမေရိကန်နိုင်ငံသားခီးဝင်ကြီးရဲ့ခီးစဉ်မတိုင်ရင်အပြင်ဆင်မှုတွေဖြစ်နေတာကိုလည်းတွေ့ရတဲ့အခါကျတော့ဟိုတပ်မတော်အနေနဲ့လည်းပဲအမေရိကန်နဲ့ဆက်ဆံရေးကိုဟိုပြစ်ပြစ်ခါခါသဘောမျိုးမဟုတ်ဘဲနဲ့ဟိုကောင်းစေခြင်းနဲ့ကောင်းခြင်းတဲ့ဆန္ဒတွေရှိနေတယ်အဲ့ဒီလိုကောင်းတဲ့အတွက်တပ်မတော်တည်ဆောက်ရေးတော့တပ်မတော်ပြုပြင်ကြောင်းလဲရေးတွေကိုအများကြီးအကျိုးပြုနိုင်တယ်ဆိုတာကိုလည်းတို့အနေနဲ့သိနေတယ်လို့တော့ကျွန်တော်ကအဲ့လိုအဲတုံးတက်ကြည့်ပါတယ်ဗျ
ဟုတ်ကဲ့မအူအင်္ဂလန်ကဆိုလို့ရှိရင်ဒီတက်နဲ့လုံနေတဲ့တင်တန်းတွေကိုရက်ပစ်လိုက်တာမျိုးတွေရှိတယ်ခင်ဗျာအဲ့တော့ဆက်ဆံရေးကိုဖျက်လိုက်တဲ့သဘောမျိုးပေါ့ဒီနေသားကောက်ရောတက်ပေါ်မှာဩဇာသိရောက်နိုင်မှုရှိပါမလား
အဲကျွန်တော်မြင်လာတော့ပေါ့လေခုနဟိုကိုစိန်ဝင်းနဲ့ပဲဆွေးနွေးသွားတဲ့အတိုင်းပေါ့ကျွန်တော်တို့နိုင်ငံရဲ့အပြောင်းလဲမှာကဒီရက်ပစ်စစ်ပစ်ဆက်ဆံရေးနဲ့လည်းပဲတော်တော်လေးဆက်ဆံနေပါလေအဲ့ဒီအခါကျတော့နိုင်ငံတကာအမေရိကန်ပါဝင်အနောက်အစုနိုင်ငံတွေရဲ့ခြေလှမ်းတွေဟာကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲမှာရပ်ပစ်ပစ်ဆက်ဆံရေးကိုပို့ပြီးတော့ကောင်းမွန်လာအောင်နောက်ပြီးတော့နိုင်ငံရေးမှာစစ်တပ်ရဲ့ပါဝင်မှုကိုလျှော့ချနိုင်အောင်နောက်ပြီးတော့စစ်တပ်ရဲ့ဩဇာလွှမ်းမှုမှုကိုလျှော့ချနိုင်အောင်အထောက်အပံ့ပြုနိုင်ဖို့ကပို့ပြီးတော့အရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တိုင်းလီလိုက်စီစဉ်ချိန်ဆသွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ဒေါက်တာရံမျိုးသိန်းနဲ့ဦးစိန်ဝင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာသွားရှင်ဒီအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်တိုင်းလီလိုက်စီစဉ်ကျွန်တော်ကွယ်ပြီးပါ